လူသေဆုံးရတဲ့အခြေချမ်းဖက်ပြိပခါတွေဖြစ်ခဲ့တဲ့မန္တလေးမြို့ရင်းနဲ့ပတ်ဝန်းကျင်မှာအခြေအနေတွေတည်ငြိမ်လာပြီလို့ဆိုနိုင်ပေမဲ့ညမထွက်ရအမိတ်မယုတ်သိမ့်သေးပဲနေ့လယ်ခင်းတွေမှာပါလုံခြုံရေးကင်းလှည့်နေပြီးမြို့ဝင်အထွက်တွေမှာလုံခြုံရေးတင်းကျပ်ထားတယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါရယ်ဖမ်းဆီးထိန်းသိမ်းထားသူတွေကိုစစ်ဆေးမေးမြန်းနေပြီးပြစ်မှုကျူးလွန်သူတွေကိုအမှုဖွင့်အရေးယူနေတယ်လို့လည်းပြောပါရယ်ပုံမှန်144ထုတ်ပြန်ထားစေရှိတဲ့အတွက်စီးပွားရေးလုပ်ငန်းတွေနဲ့သွားရေးလာရေးအတွက်ဒေသခံတွေအခက်အခဲကြုံရရုံသာမကလုံခြုံရေးပိုင်းကိုပါစိုးရိမ်မှုတွေကလည်းရှိနေပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
မန္တလေးမြို့မှာဇူလိုင်၁ရက်နေ့ကနေစလို့ဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်ပြိပခါတွေမှာလူ2ဦးသေဆုံးပြီးတော့လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့ထဲမှာအုပ်စုဖွဲ့စုပူအကြမ်းဖက်မှုတွေညှဆင်လို့ဖြစ်ပွားခဲ့တဲ့အတွက်မန္တလေးတိုင်းထဲကမြို့နယ်9မြို့နယ်မှာပုံမှန်144ထုတ်ပြန်ခဲ့ရတာပါ။သတင်းတပတ်ကြော်ကြားမြင်လာတဲ့အချိန်မှာတော့ရဲလုံခြုံရေးတွေနဲ့အာဏာပိုင်တွေဘက်ကနေရောညပါလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တဲ့အတွက်မန္တလေးမြို့ရဲ့အခြေအနေဟာတည်ငြိမ်စပြုလာပြီလို့မန္တလေးဒေသကြီးကဒုရဲမှုကြီးဇော်မင်းဦးက VOA ကိုအခုလိုပြောပြပါတယ
်။မတလို့တော့ဟိုကျွန်တော်တို့လက်ရှိအခြေအနေကတော့ပြေးစေပါဘူး။ကျွန်တော်တို့ကတော့သူသက်ဆိုင်ရာနယ်မြေတွေလိုက်ကိုတော့ကျွန်တော်တို့လူညုံရတော့လုပ်နေတာပေါ့။လက်ကင်းနေတော့နောက်ဥပမျိုးဝင်မျိုးတွက်တွေမှာလည်းကျွန်တော်တို့စစ်ဆေးပိတ်ဆို့စစ်ဆေးရတယ်လည်းရှိတာပေါ့။ဒါကတော့ကျွန်တော်တို့ရတဲ့ဖို့တစ်ခုပဲနဲ့လောက်တော့မဟုတ်ဘူး။အားလုံးကဝိုင်းပြီးတော့လောက်ကြအောင်ပေါ့။ထောက်သူပြုဖွဲ့ရစီမံကောင်းမှုကော်မတီဘာသာရေးဆိုင်ရာဖွဲ့စည်းရေးကိုယ်ဒီပေါင်းစုံနဲ့ကျွန်တော်တို့ပြည်စုံညီနိုင်ပြီးတော့ဒါမျိုးမောင်မဖြစ်အောင်ဒါပြည်စုံညီနိုင်တာတွေလိုအပ်ချက်တွေကိုဆောင်ရွက်ပေးတာတွေဒါတွေလုပ်အောင်မို့
မန္တလေးမြို့မိမြို့ဖားတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေရဲ့ထိန်းသိမ်းဆောင်ရှောက်မှုနဲ့လုံခြုံရေးဟာစိတ်ချလာရတယ်လို့အခြေအနေဟာပြန်လည်ငြိမ်သက်စာပြုလာနေပြီဖြစ်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုဥပဒေကြောင့်အရေးယူနိုင်မှုစုံစမ်းစစ်ဆေးမှုတွေဆောင်ရွက်နေတယ်လို့လည်းဒုရဲမှုကြီးကပြောပါတယ်
ဒီကလေးလူရသူဥွေရပဲကျွန်တော်တို့တရားဥပဒေနဲ့ဆက်လက်ဆောင်ရမှာပေါ့။ဟောကျွန်တော်တို့အခုပြတဲ့အမှာတော့ဖြစ်ပွားရေးပြမှုကျူးလွန်တဲ့လူတွေရှိတာပေါ့။အဲဒီပြမှုကျူးလွန်တဲ့ကိုကျွန်တော်တို့အမှုရေးပွင့်ပြီးတော့အဲဒီပြမှုကျူးလွန်တဲ့လူတွေကိုပေါ်ထုတ်ဖမ်းဆီးရမယ့်အတွက်ကတော့ကျွန်တော်တို့ဆက်လက်ဆောင်ရသွားမှာပေါ့
။ပုံမှန်144ရာလေးဘယ်တော့လောက်များပြန်ပြီးရုပ်ဖို့အစီအစဉ်ရှိပါလဲရှင်။ဘယ်လောက်ထားဖို့များရောအစီအစဉ်ရှိပါလဲ
။ဟောအဲ့ဒါတော့ကျွန်တော်ပြောလို့မရဘူးဗျ။အဲ့ဒါတော့တိုင်းဒေသကြီးစိုးရအဖွဲ့ရလေဆောင်ရတာဆိုတော့
ပုံမှန်144ပြန်ပြီးတော့ရုပ်ဖို့ဘယ်တော့လောက်ဖြစ်နိုင်မလဲဆိုတဲ့ VOA ရဲ့မေးခွန်းကိုတော့မန္တလေးတိုင်းဒေသကြီးအစိုးရရုံးကအခုလိုတုံ့ပြန်ပါတယ
်မတည်သေးဘူးအဲ့လူကြီးမတည်ဘူးကျွန်တော်ပြောလို့မရဘူးလေဒီနေ့ချင်းမှရုပ်မှာပေါ့မှာရဲ့
ပုံမှန်144မရုပ်သိမ်းသေးတဲ့အခြေအနေမှာဒေသခံတွေတွာလာရေးလမ်းပန်းဆက်သွယ်ရေးအပါအဝင်စီးပွားရေးလုပ်ငန်းဈေးအယောင်အဝယ်လုပ်ငန်းဆောင်ရွက်မှုတွေမှာအခက်အခဲဖြစ်နေကြရပြီးတော့မန္တလေးမြို့ရဲ့စီးပွားရေးလုပ်ငန်းတွေကပုံမှန်အနေထားမရောက်သေးဘူးလို့မန္တလေးမြို့ကတူဦးဖြစ်တဲ့ကိုလှိုင်ဘွားကပြောပါတယ
်သူကအချိန်ကတ်တဲ့နဲ့သွားတာဆိုတော့ဗျာညနေ9:00ဆိုတော့ကျွန်တော်တို့ကအဲ့9:00လောက်ကလေးကဆိုင်နေလဲပြိတ်ကြပြီနော်သွားလာရင်မရှိတော့ဘူးပေါ့နော်ဟိုတခုဝယ်ကျင်တာတောင်းပါဘူးဒီလိုလို့နော်မနေ့ဆိုလို့ရှိရင်9နာရီထိုးပြီးမှဝင်ခွင့်ရတာဆိုတော့ကျွန်တော်တို့ကုံစိန်းကားတွေနော်နေရဝင်တဲ့ကားတွေကအဲ့ခိုင်းဆိုရင်3နာရီခွဲ4နာရီဆိုရင်ကျွန်တော်တို့ဈေးကိုလာတဲ့ဈေးကားတွေကရောက်ပြီလားအဲ့ဆိုရင်မနေ့ဒီကိုင်းနန်းဈေးတို့ဘာလို့ပေါ့နော်ဒီကတိုင်ဈေးတို့ဘာလို့ဆိုတော့အဲ့ချိန်နောက်ကလေးကတော်တော်စီကားနေပြီပေါ့အခုကျတော့မိုးလင်းမှပဲဟိုဖြစ်တယ်ဆိုတော့နည်းနည်းတော့အခက်အခဲတော့ဖြစ်ကြမှာပဲတို့ရောင်းတဲ့လူတွေရောနောက်စားသုံးသူရောအဲ့စင်ပြေတာတော့မရှိတော့ဘူးလား
ညဘက်အုပ်စုဖွဲ့တိုက်ခိုက်မှုတွေကြောင့်အာဏာပိုင်တွေဘက်ကဇူလိုင်3နဲ့4ရက်နေ့မှာပုံမှန်144ထုတ်ပြန်လိုက်တဲ့အချိန်မှာတော့မန္တလေးမြို့ကန်တွေဘက်ကလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေပိုတိုးလာရတယ်လို့သူကဆိုပါတယ်။ဇူလိုင်လ2ရက်နေ့ကနေ5ရက်နေ့အထိအကြမ်းဖက်ဖြစ်စဉ်တွေမှာပြစ်မှုကျူးလွန်သူလို့တန်တရားရှိသူ16ဦးကိုလက်နက်ပုံမှန်19ကကြီရဲအပ်ပုံမှန်35ကကြီဥပဒေအရအမှုဖွင့်အရေးယူဆောင်ရွက်နေပြီဖြစ်ပြီးတော့လူသက်မှု2မှု၊နာကျင်စေမှု3မှု၊မီးရှို့မှု1မှုနဲ့ပြစ်မှု324မြင်းဆောင်114အမှုအတွက်တော့တရက်ခန့်ကိုစုံစမ်းဆဲဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးကသတင်းထုတ်ပြန်ပါတယ်။ညမထွက်ရအမိတ်ထုတ်ပြန်လိုက်ရတဲ့မန္တလေးမြို့တွင်မှာတော့ပုံမှန်144ဖောက်ဖျက်မှုနဲ့346ယောက်ကိုအရေးယူဆောင်ရွက်ခဲ့ပြီးအဲ့ဒီအထက်က145ဦးကိုတော့ခန့်ဝင်ချက်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။ မန္တလေးမြို့ဖြစ်ပွားခဲ့တဲ့ပြိပခါတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားတဲ့နိုင်ငံကိုအထူးမိန်ကွန်းမှာတော့အခုလိုဖြစ်ပွားအောင်လို့ရည်ရွယ်ချက်ရှိရှိနဲ့နောက်ွယ်ကကြိုးကင်သူတွေအကြမ်းဖက်မှုအတွင်းမှာပါဝင်ခဲ့ကြသူတွေနဲ့ပြိပခါဖြစ်ပေါ်စေဖို့ရည်ရွယ်ချက်ရှိရှိဖန်တီးခဲ့သူတွေကိုစုံစမ်းဖော်ထုတ်ပြီးတော့ပြက်ပြက်သားသားထိထိရောက်ရောက်အရေးယူဆောင်ရွက်လျက်ရှိတဲ့ဒီလိုမျိုးသွေးထိုးလုံဆောင်မှုတွေနဲ့အကြမ်းဖက်ဖျက်ဆီးမှုတွေကိုနိုင်ငံတော်အနေနဲ့လုံးဝသိခံမှာမဟုတ်ဘဲနဲ့ချက်ချင်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မှာဖြစ်တယ်လို့သမ္မတကပြောဆိုခဲ့တယ်လို့ပဲမန္တလေးမြို့မိမြို့ဖားရီနဲ့ဘာသာရေးခေါင်းဆောင်တွေအပေါ်မှာနိုင်ငံတော်သမ္မတယုံကကျေးဇူးတင်စကားထုတ်ပြန်ခဲ့ပါတယ်ရှင်။